ရုရှားလူလာသူခွဲထွက်ရေးသမားတွေကအဇော့ဖ်ပင်လယ်အတွင်းမှာရှိတဲ့ယူကရိန်းနိုင်ငံပိုင်းနေဇက်ကင်းလှည့်သင်္ဘောကိုတနင်္ဂနွေနေ့ကပစ်ခတ်ခဲ့ပါတယ်။အမြောက်နဲ့ပစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့ကင်းလှည့်သင်္ဘောထိခိုက်ပျက်စီးသွားကြောင်းယူကရိန်းပြောခွင့်ရသူကပြောဆိုပါတယ်။သင်္ဘောဘယ်လောက်အထိပျက်စီးသွားတယ်ဆိုတဲ့အခြေအနေနဲ့လူတွေကိုထိခိုက်မှုရှိသလားဆိုတာကတော့မသိရသေးပါဘူး။အခုဖြစ်ဟာယူကရိန်းရေတပ်အတွက်ပထမဦးဆုံးအရှုံးဖြစ်တယ်လို့ခွဲထွက်ရေးသမားတွေရဲ့စစ်ဘက်ဆိုင်ရာခေါင်းဆောင်ဟောင်းကပြောဆိုလိုက်ပါတယ်။အဇော့ဖ်ပင်လယ်နေဇက်ဟာယူကရိန်းနိုင်ငံရဲ့အရှိတောင်ဘက်ကမ်းရိုးတန်းမှာတည်ရှိပြီးယူကရိန်းအစိုးရတပ်တွေဟာအဲ့ဒီနေရာတစ်ကွိုက်မှာခွဲထွက်ရေးသမားတွေထံကနေပြန်ပြီးတော့ထိန်းချုပ်နိုင်အောင်ကြိုးပမ်းနေကြရတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းနိုင်ငံအရှိတောင်ဘက်ကနိုင်ငံနယ်မြေပိုင်ဆိုင်မှုအခြေအနေနဲ့ပတ်သက်ပြီးတော့အမြန်ဆုံးထိထိရောက်ရောက်ဆွေးနွေးကြဖို့တောင်းဆိုလိုက်ပါတယ်။မစ္စတာပူတင်ကနိုင်ငံပိုင်ရုပ်သံကနေတနင်္ဂနွေနေ့စကားပြောဆိုရမှာဒီဒေသတစ်ဝိုက်နေထိုင်သူတွေရဲ့တရားဝင်အကျိုးစီးပွားကိုအကာအကွယ်ပေးဖို့အတွက်အဲ့ဒီလိုလှုပ်ဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်။